ယူကရိန်းနိုင်ငံအရေးမှရုရှားရဲ့ပါဝင်ပတ်သက်မှုကိုတုံ့ပြန်တဲ့အနေနဲ့ရုရှားနိုင်ငံပေါ်တန်ခတ်ပိတ်ဆို့ထားတာကိုနောက်ထပ်6လသက်တမ်းတိုးကိုဥရောပသမဂ္ဂ EU အဖွဲ့ဝင်နိုင်ငံကြီးဝန်ကြီးတွေဒီကနေ့မှသဘောတူလိုက်ကြပါတယ်။လူဇင်ဘာနိုင်ငံမှာကျင်းပနေတဲ့ EU အဖွဲ့ဝင်28နိုင်ငံကနိုင်ငံကြီးဝန်ကြီးတွေရဲ့စည်းဝေးကနေဒီဆုံးဖြတ်ချက်ထွက်ပေါ်လာတာဆိုပေမဲ့EU တန်တမန်ကိုယ်စားလှယ်တွေကပြီးခဲ့တဲ့အပတ်ထဲမှာကြိုတင်ဆုံးဖြတ်ထားပြီးသားဖြစ်ပါတယ်။ရုရှားနိုင်ငံပေါ်အခုချမှတ်တဲ့တန်ခတ်ပိတ်ဆို့မှုတွေထဲမှာစွမ်းအင်ကာကွယ်ရေးနဲ့ဗန္ဓာရေးဆိုင်ရာကဏ္ဍတွေပါဝင်ပြီးယူကရိန်းခရီးမီးယားကျွန်းဆက်ကိုရုရှားကသိမ်းယူခဲ့ပြီးလေးလကြာ2014ဇူလိုင်လကစလို့ချမှတ်ခဲ့တာပါ။အခုတက်တန်းတိုးလိုက်တဲ့တန်ခတ်ပိတ်ဆို့မှုဟာ2016ဇန်နဝါရီလကုန်ပြီဖြစ်ပါတယ်။ဒီပြစ်ဒဏ်ခတ်ပိတ်ဆို့မှုဟာအခြေအမြင့်မရှိတဲ့လူရဲလို့ရုရှားနိုင်ငံကမှတ်ယူပြီးရုရှားနိုင်ငံကအပြန်အလှန်သဘောမျိုးတုံ့ပြန်သွားမှာဖြစ်တယ်လို့ရုရှားအစိုးရပြောခွင့်ရသူဒီမီထရီပက်စကော့ဖ်ကပြောပါတယ်။ရုရှားရဲ့တုံ့ပြန်မှုဟာဥရောပစားသောက်ကုန်တွေကိုရုရှားနိုင်ငံတဲတင်သွင်းခွင့်ပိတ်တာမျိုးဖြစ်နိုင်တယ်လို့အကြေခတ်တွေကခန့်မှန်းနေပါတယ်။